အခုဒီမြန်မာနိုင်ငံမှာဆရာနာတင်ပြီးတော့နောက်ပိုင်းဒါကိုလက်မခံတဲ့အတွက်ကြောင့် CDM လောက်ကြတဲ့အစိုးရဝန်ထမ်းတွေကျောင်းဆရာဆရာမတွေထဲမှာတယောက်ပါတယ်လို့သိရပါတယ်ဆိုတော့ဘလို့အခြေအနေကြောင့်ကိုရော CDM လောက်ဖြစ်တာလဲအခုရောဆက်ပြီးတော့ CDM လုပ်နေသေးတာလားဆိုတာကိုပြောပြပေးပါအောင်ရှင
်ကျမတို့ကဒီစစ်တပ်အုပ်ချုပ်တာမျိုးကိုမကြိုက်ဘူးပေါ့နော်အရင်နဲ့စစ်တပ်အုပ်ချုပ်တာမျိုးကိုမကြိုက်ဘူးနောက်ဒီမိုကရေစီစနစ်ကိုပြောင်းသွားတဲ့အချိန်မှာကျမတို့ပညာရေးစနစ်ကလည်းအများကြီးပြောင်းလာတယ်အဲ့တော့အဲ့ဒါကိုကိုကသဘောကျနေတယ်ပေါ့နော်ကျမတို့လည်းဒီ textbook အဟောင်းတွေပညာရေးစနစ်အဟောင်းကြီးတွေမှာသင်နေရတာထက်စားလို့ရှိရင်ကလေးတွေလည်းပတ်သင်ရတာလည်းပျော်တယ်ပေါ့နော်အစ်စ်အစ်စ်အကြောင်းအရာတွေသိရတယ်ပေါ့ကလေးတွေနောက်တစ်ခါသမွေးစစ်တဲ့ပုံစံပါညာလည်းပြောင်းသွားတယ်ပေါ့နော်အဲ့လိုပညာရေးမှာအပြောင်းလဲတွေဖြစ်လာပြီးကမှဒီစစ်တက်ကအာဏာပြန်သိမ်းလိုက်တယ်ဆိုတဲ့အခါကျတော့ကျမတို့ရဲ့ပညာရေးအခြေအနေကြီးကနောက်ပြန်ဆုတ်သွားမှမျိုးပေါ့နော်အဲ့လိုပုံစံမျိုးတွေးမိတဲ့အခါကျတော့အဲ့ဒီအခြေအနေကိုလုံးဝမကြိုက်ဘူးပေါ့အဲ့ကြောင့်မို့လို့ကျောင်းမသွားကြဘူးအဆုံးဖြတ်တယ်ပေါ့နော်ဒီလိုဆေးကတော့အချိန်နေမတည်ငြိမ်ကြတဲ့ကျောင်းမို့လို့ကျောင်းမသွားကြဘူးဆိုပြီးတော့အဆုံးဖြတ်ပေမဲ့လည်းအာနာသိမ်းပြီးတော့ပေါ့နော်နေ့ရက်၃ရက်တပတ်အတွင်းပေါ့နော်တပတ်အတွင်းမှာဆရာဝန်တွေကဆက်ပြီးတော့ CDM လုပ်ကြတယ်အဲ့ချိန်မှာညီမတို့လည်း CDM ဆိုတာလုပ်လို့ရတယ်ဆိုတာကိုသိပြီးတော့ CDM လုပ်ကြမယ်ဆိုပြီးတော့ပေါ့နော်ညီမတို့လိုပဲစိတ်သက်တူတဲ့ဆရာဆရာမတွေအချင်းချင်းဆက်သွယ်ရပြီးတော့ CDM လုပ်ကြမယ်ဆိုပြီးတော့ CDM လုပ်ဖြစ်တာပ
ါလက်ရှိရော CDM ဆက်ပြီးတော့လုပ်နေတာလားပြောပြပါအောင
်အခုလက်ရှိတည်းညီမ CDM လုပ်နေပါတယ်ညီမတို့ကိုစာပြီးတော့ notice လိုမျိုးပေါ့နော်ပေးတာပေါ့နော်တတိပေးတာပေးတယ်ပေးပြီးသွားတော့ order ထွက်တယ်ယာယီရနာလိုမျိုးပေါ့နော်ယာတာဝန်ကနေယာယီရနာလိုက်ပြီးဆိုပြီးတော့ order ထွက်လာတယ်ဟို order တွေကတော့ Facebook ပေါ်မှာတော့တွေ့နေရတယ်ပေါ့နော် removal ဆိုပြီးတော့ညီမတို့တာဝန်ကနေ sign လိုက်ပြီးဆိုပြီးတော့ညီမရှိတော့ပြီးခဲ့တဲ့တစ်ပတ်ကမှ order အမြန်ချောနေရောက်လာပါတယ်မှာ
အဲ့ဒီတော့အခုလိုမျိုးဒီ CDM လုပ်တဲ့အတွက်ကြောင့်မလို့အထူးသဖြင့်ပေါ့နော်ဒီစာသင်ကျောင်းတွေပြန်ဖွင့်မဲ့အချိန်မှဆိုပို့ပြီးတော့ကျောင်းဆရာဆရာမတွေဖိအားပေးခံရတယ်ဆိုတာလည်းသိရတယ်ဆိုတော့ကိုကိုယ်တိုင်ရော CDM လုပ်နေတဲ့အတွက်ကြောင့်မလို့ကိုကိုရောဖိအားပေးတာမျိုးတွေကိုကြုံရတာရှိသလားဘာရီမြန်းကြုံရတာရှိပါလဲ
ဟုတ်ညီမတို့ကတော့ဖုန်းဆက်ပြီးတော့ပေါ့နော်အကြောင်းကြားတာမျိုးရှိရယ်အကြောင်းကနေပြီးတော့ပေါ့နော်ဟိုအကြီးအကဲတွေဖုန်းဆက်တယ်နောက်ကျောင်းကဒီကိုယ်တိုင်ဖုန်းဆက်တယ်ပေါ့နော်ဟိုအချိန်ချင်းတို့ဖုန်းဆက်ပြီးတော့တတိပေးတယ်ဟိုကျောင်းပြန်လာဖို့ပေါ့နော်ပြန်လာဖို့ပြောတဲ့ခါကျတော့ညီမတို့ကလည်းလုံးဝမလာဘူးဆိုပြီးတော့ပြောတယ်ညီမတို့ဆိုရင်တော့အဲ့လောက်ပဲပြောတယ်ဟုတ်ဆိုညီမတို့ကငကိုတွေကပြန်မလာဘူးလို့အပြက်ပြောလိုက်တာမျိုးပေါ့နော်လုံးဝဒီစစ်တဲ့အုပ်ထုပ်တဲ့လက်အောင်မှာပညာရေးဝန်ထမ်းတယောက်အနေနဲ့တာဝန်လုံးဝမထမ်းဆောင်နိုင်ဘူးလို့အပြက်ပြောလိုက်တယ်ညီမကတော့အဲ့လိုပြောပြီးတဲ့နောက်ကစပြီးတော့ပုံမှန်ပေါ့နော်သူများကိုဖုန်းဆက်တဲ့ခါကျရင်လည်းညီမကိုဖုန်းဆက်ပေးမယ်အဲ့လိုထွေထူးနှစ်ခါသုံးခါသူများထက်ပိုဆက်တာမျိုးတော့မရှိဘူးဒါပေမဲ့တခြားအသည့်ပေါ့နော်ညီမအသည့်ဆရာဆရာမတွေကိုတော့အဲ့လိုနီးစက်ရနီးစက်ရပေါ့နော်ကိုယ်နဲ့ဌာနအတူ CDM မလုပ်တဲ့ဆရာဆရာမတွေကိုအဲ့လိုဆွဲခိုင်းတာမျိုးပေါ့နော်ဥမာမိသားစုထဲမှာဝန်ထမ်းရှိရဆိုရင်မိသားစုတွေကတခြားဝန်ထမ်းတွေကအမှုပတ်မယ်အဲ့လိုမျိုးပေါ့နော်ကို့မှာဒါတွေတမိတွေရှိသေးတယ်အဲ့လိုမျိုးပေါ့ကို့မှာဘယ်သူပို့ရင်းနေရပေါ့နော်သူတို့အကြောင်းပို့သိတဲ့သူအချင်းချင်းအဲ့လိုမိသားစုနဲ့ပတ်သက်ပြီးတော့ပြောပြီးတော့အဲ့လိုဆွဲခိုင်းတာမျိုးတွေရှိတယ်ဆိုပြီးတော့အဲ့လိုညီမတို့ချင်းချင်းလည်းပြန်သတင်းကြရတာပေါ့နော်ညီမတို့လည်းဖုန်းဆက်ပြီးတော့အဲ့လိုပြန်ပြောကြတယ်ပြန်ရင်ဖွင့်ကြတယ်ပြန်နေသူတွေကတော့
အဲ့တော့အခုအဲ့လိုကိုယ်အလုပ်လဲဖြုတ်လိုက်တယ်ဒီလိုတွေလဲပြောထားတယ်ဆိုတော့ကို့အနေနဲ့ရောဒီအခြေအနေပေါ်မှာဘလို့ပြန်ပြီးတော့တုံ့ပြန်ဖို့စဉ်းစားထားလဲဘလို့ပုံစံဆီဆက်သွားမလဲည
ီမကတော့ဆက်လုပ်မှာပဲ CDM ကိုဘာကြောင့်လဲဆိုတော့ညီမ CDM လောက်ရချင်းအကြောင်းရင်းဟာအိမ်ရမိသားစုကဟဲ့နင်လောက်ပါလောက်ပါလို့ပြောလို့လည်းမဟုတ်ဘူးပေါ့နော်ညီမကိုယ်တိုင်ဟိုကဒီစစ်တပ်ဆိုတာကိုလုံးဝမကြိုက်ဘူးစစ်တပ်ကတိုင်းပြည်မှာလာပြီးတော့ပေါ့နော်သူတို့ကတမလားအနေရတို့ဘာနေရတို့လာယူပြီးတော့အုပ်ချုပ်တာမျိုးကိုလည်းမကြိုက်ဘူးညီမကိုယ်တိုင်မဲပေးပြီးရွေးထားတဲ့အစိုးရအုပ်ချုပ်တာမျိုးကိုပဲညီမကခံနိုင်တယ်အဲ့အတွက်ကြောင့်မလို့ဒီအခြေအနေကိုလုံးဝမကြိုက်တဲ့အခါကျတော့နောက်တစ်ခုကကျတော့လူတိုင်းလည်းသိကြပါတယ်အခုကဒီနိုင်ငံကိုလက်လွဲယူပြီးတော့အာဏာသိမ်းလိုက်ရုံနဲ့မဟုတ်ဘူးပေါ့နော်လူတွေကိုလက်တက်တည်သူတွေကိုလက်တက်ပေါ့နော်ညီမတို့ ਨੇ ပြောရလို့ရှိရင်သူတို့ ਨੇ ဘာရန်ညူးရန်စားမှလည်းမရှိဘူးပေါ့အဲ့တော့ဒီတိုင်းပြည်ကိုဟိုကိုမင်းကိုချင်းပေါ့နော်အတင်းဆွဲဆီပြီးတော့အုတ်ချုပ်မယ်ဆိုပြီးတော့လှုပ်ပြီးတော့လူတွေကိုလည်းအတင်းကာရောတက်ပြတက်ပြအဲ့လိုမျိုးတွေလှုပ်တာမျိုးပေါ့နော်အဲ့တော့အဲ့လိုအခြေအနေမှာဘလို့မှညီမကတော့ပြန်ပြီးတော့အလုပ်လုပ်ဖို့စိတ်ကူးမရှိဘူးအဲ့တော့ညီမကတော့အလုပ်ထုတ်လိုက်လေအလုပ်ကတော့မှရဲ့ကိုလုံနေတဲ့အလုပ်ကနေကိုကြိုက်တော့ကိုသဘောကျလို့လုံနေတဲ့အလုပ်ကနေပြီးတော့ထွက်လိုက်ရတယ်ဆိုတာကတော့လူတိုင်းကတော့စိတ်မကောင်းဖြစ်တာပေါ့ညီမလည်းစိတ်မကောင်းဖြစ်တယ်ပြန်တွေးရင်ရောအခုတွေးရင်အခုစိတ်မကောင်းဖြစ်တယ်ကိုတောက်လျှောက်လုံလာတဲ့အလုပ်ပေါ့နော်ညီမဆိုရင်တက္ကသိုလ်စားတက်ကလေးကဆရာဆရာမလုပ်ဖို့အတွက်ပဲတက္ကသိုလ်တက်ခဲ့တယ်။ကိုတက္ကသိုလ်တက်ခဲ့ရတဲ့အချိန်ကြီးပေါ့နော်။ပြန်စဉ်းစားလိုက်လို့ရှိရင်အဲ့အချိန်ကြီးရောပေါ့နော်။နောက်တစ်ခါဒီဆရာမစားလုပ်တယ်ဆိုရင်ညီမတို့ဆိုလည်းနေရနေစားပြီးတော့ပေါ့နော်။ပြန်ကုန်တိုင်းဆိုလည်းဟိုအစွန်ပြားမှသွားပြီးတော့ဒုက္ခခံပြီးတော့ဆရာဆရာမလုပ်ခဲ့ရတယ်ပေါ့နော်။ဒီလိုနေရာကြီးဒ ြန်ပြောင်းသွားဖို့အတွက်အဲ့တော့ဒီလိုဒုက္ခခံနေရတာတွေကဘုနော်ဒီလိုမျိုးအဆုံးသတ်ဖို့လားပေါ့နောက်တစ်ခါကျတော့တောက်လျှောက်ညီမတို့ကဒီဖွဲရပြီဆိုတာနဲ့တောက်လျှောက်အလုံးလုံးလာတဲ့အတွက်ကြောင့်ရုပ်တရက်ကြီးအလုံးမရှိတော့ဘူးဆိုတာမျိုးပေါ့နော်ညီမတို့ဝန်ထမ်းအလုပ်ဆိုတာကတော့မတိမ်မချင်းမပြုတ်တဲ့အလုပ်ပေါ့နော်လူတွေကအဲ့လိုပြောကြတယ်အဲ့တော့အဲ့လိုအလုပ်ကြီးကနေပြီးတော့ရုပ်တရက်ကြီးတပနက်မှာချက်ချင်းရက်သွားတယ်ဆိုတာမျိုးကြတော့လေစိတ်တော့တော်တော်မကောင်းဒါပေမဲ့ညီမအဲ့လိုဆိုလို့ဒီအလုပ်ကိုပြန်လုပ်နိုင်လားဆိုတော့လေမလုပ်နိုင်အဲ့တို့ကြောင့်မလို့ CDM ကတော့ဆက်လုံပါပဲညီမဘလို့ဖီအားပေးတာမျိုးပဲဖြစ်ဖြစ်ပေါ့နော်ညီမမှာအလုပ်ပြန်ဝင်ဖို့လုံးဝမဖြစ်အဲ့တော့ညီမတို့အိမ်ရမိသားစုတွေဆိုလို့ရှိရင်ဒီ CDM လုပ်တဲ့အတွက်ပေါ့နော်တယောက်ယောက်များအဖမ်းခံရရင်ဆိုတာလောက်ထီကိုတွေးထားဖြစ်တဲ့အတွက်ကြောင့်မလို့လုံးဝညီမတို့ဒီ CDM မလုပ်တော့ဘူးငါအလုပ်ပြန်ဝင်တော့မယ်ဆိုစိတ်ကူလုံးဝမရှိပါဘူးကွာ
ဆိုတော့ကိုအတွက်ကတော့ဒါကိုမြတ်နိုးတဲ့အလုပ်တစ်ခုကိုတော့မှစွန့်ပြီးတော့ CDM လောက်တာပေါ့နော်တစ်ချိန်တည်းမှာလည်းဒီစေအုပ်ချုပ်ရေးကောင်စီကတော့ဒီကျောင်းဆရာဆရာမတွေပညာရေးဝန်ထမ်းတွေအလုပ်ခွင့်ကိုပြန်ပြီးတော့လာကြဖို့ပေါ့နော်ပြောတဲ့အခါမှာဒီလို CDM လောက်တဲ့အတွက်ကြောင့်မလို့ဒါကျောင်းသူကျောင်းသားတွေကလေးငယ်တွေရဲ့ပညာရေးတွေထိခိုက်ရတယ်လို့ပြောပါတယ်ဆိုတော့ကိုအခု CDM လောက်တဲ့အတွက်ဒါပညာရေးကဏ္ဍမှာထိခိုက်မယ်လို့ရောမထင်ဘူးလားရှင
်ဒါအစိုးရရဲ့နေရာကိုဖြစ်အစိုးရရဲ့နေရာကိုရက်ပြစ်ခြင်းလို့တော့မှန်ပေမဲ့လေညီမတို့ကပညာရေးဆက်ပြီးတော့တောင်းနေတာကိုရက်ခြင်းလို့မဟုတ်ဘူးပေါ့နော်အဲ့တော့ညီမတို့ကလည်းကိုလုံးတက်တာစတဲ့နာပဲရှိတယ်ကိုသိနေတာဒီပညာရေးနဲ့ပတ်သက်တဲ့ဘဟုတုတ္တရလေးကညီမတို့ကျန်တာလည်းမလုပ်တတ်ဘူးပေါ့နော်အဲ့တော့ဒီနိုင်ငံအတွက်ဒီစေအစိုးရကိုအထောက်ပံ့မပေးရင်တော့တို့တို့နိုင်ငံရဲ့ပညာရေးအတွက်ဘလို့အထောက်ပံ့ပေးမလဲလို့စဉ်းစားလိုက်ရင်ညီမတို့လုံနိုင်တာဒီပညာရေးနဲ့ပဲတဲ့ကနေပဲလုံကြမှာပေါ့နော်ကိုကျောင်းမှာစတင်တယ်လို့ပဲဒီညီမတို့ကျောင်းမှာသင်ခန်းစာတွေပြင်ပြီးစတင်တယ်လို့ပဲအခုကျောင်းဒီတက္ကသိုလ်ရေးကောလိပ်တွေကိုကြည့်လိုက်တဲ့အခါကျတော့သူပြန်ဖွင့်နေကြတယ်။ဘာလို့တင်လဲဆိုဒီစာတွေပဲတင်။ဒါဆိုဒီစာတွေကို CDM လုပ်နေတဲ့ကလေးတွေလည်းကိုကလေးတွေသိတယ်လို့ဒီကလေးတွေလည်းသိရမယ်ပေါ့နော်။ဘယ်သူမှနောက်တင်ခဲ့ရတာမျိုးမရှိအောင်ဆိုတာမျိုးပေါ့။အဲ့လိုမျိုးနဲ့ညီမတို့ CDM လုပ်တာတော့မှန်နေနဲ့လေ။ဒါပေမဲ့ညီမတို့အပြင်ရနေပြီးတော့ပညာရေးရက်မသွားအောင်တော့လုပ်လို့ရတာအကုန်လုပ်နေပါလေ။နောက်တစ်ခုကဒီကျောင်းသင်ရိုးလို့မဟုတ်ခဲနဲ့ပေါ့နော်။ဒီ homeschooling နဲ့ပတ်သက်တာလိုမျိုးဆိုရင်လေညီမတို့ကကိုဘေကနာအနေပြီးတော့အထောက်ပံ့ဖြစ်နိုင်မလဲဆိုတာကိုစဉ်းစားကြည့်တာပေါ့နော်အဲ့တော့ဒီတိုင်းကြီးပဲ CDM လုပ်တယ်ဆိုပြီးအိမ်မှာထိုင်နေရင်လည်းမပြေသေးဘူးပေါ့နော်ညီမတို့ကစေဆိုးရရဲ့နေရာကိုပဲရက်ချင်တာကိုရှင်းပါပြောခဲ့တယ်လို့ပညာရေးရဲ့သွားနေတဲ့လမ်းကြောင်းယူလို့မရက်ချင်ဘူးလေအဲ့တို့ကြောင့်မလို့ညီမတို့ပညာပေးနိုင်တဲ့လောက်ပေါ့နော်နေပဲကျင်းကျင်းလေးပဲဖြစ်ဖြစ်ပေါ့အဲ့ကျင်းကျင်းလေးကျင်းကျင်းလေးကျင်းကျင်းလေးရနေပြီးတော့ပြန်ပြန်ပြီးတစ်ဆင့်တစ်ဆင့်ဖြတ်သွားရင်လည်းကျေသွားမှာကိုအဲ့လိုမျိုးပဲတွေးပြီးတော့ညီမတို့ကျန်တဲ့ညီမတို့လုပ်နိုင်တဲ့ဟာအားလုံးတော့လုပ်ပြပါ
အခုပြောတဲ့အရာဆိုလို့ရှိရင်အပြင်ပကနေပြီးတော့လေဒါကပညာရေးကိုဆက်သွားနိုင်တဲ့နည်းလမ်းတွေရှိတယ်ဆိုတဲ့ဟာကိုပြောချင်တယ်လို့နားလဲပါတယ်။ဟု
တ်ကဲ့
။ကျောင်းသွားနေမှဆိုတော့မှန်ပေမဲ့လို့ဒါပေမဲ့အခုချိန်အခုကာလမှာတော့ကျောင်းကိုမသွားရင်တောင်မှပဲဟိုပညာကိုဆက်ယူနိုင်တဲ့နည်းလမ်းတွေရှိတယ်လို့ပြောနိုင်ပါသလား
။ဟုတ်ကဲ့။မပြောနိုင်ပါဘူး။ဟိုတခုတ်ရှိတာပေါ့နော်။အဲ့ဒီပညာဘယ်လိုရမလဲဆိုရင်နည်းလမ်းတော့လိုတာပေါ့နော်။ဒီတိုင်းကြီးတော့ပုံမှန်ပြီးပါလေဆိုလဲကလေးကိုကျောင်းလွတ်လိုက်ရင်ပြီးသွားပြီပေါ့နော်ကျောင်းကိုလွတ်လိုက်တယ်ကလေးရဲ့ကျောင်းမှာစသွားတင်နေပေါ့နော်သူ့ဆရာဆရာမနဲ့အထိတ်တန်းအိမ်ပြန်ရောက်လာတယ်ပေါ့နော်အဲ့လိုမျိုးဆိုရင်ကိုလဲကိုယ့်အလုပ်ကိုလုပ်လို့ရတယ်ပေါ့အဲ့လိုဆိုပြီးသွားပြီမယ်အခုကကြတော့မိပါလေလဲခုနလိုကလေးကိုကျောင်းမလွတ်တော့ဘူးဆိုအိမ်မှာကိုတင်မရတော့ပါဘူးဒါမှမဟုတ်လို့ကိုတက်နိုင်ရင်ပြင်ပအနေဆရာခေါ်တင်ရတယ်ပေါ့နော်အဲ့တော့အဲ့လိုမျိုးကလေးတခြားပြင်ပနီးလန်းနဲ့ပညာရဖို့ကိုကိုယ်တိုင်ကလုပ်ပေးနိုင်တယ်ပေါ့နော်အဲ့တော့အဲ့လိုလုပ်ပေးဖို့ဘဟုတုတ္တတွေရောသိဖို့လိုတာပေါ့နော်ကလေးရဲ့ပညာရေးရဲ့မနေအောင်လို့ပေါ့အဲ့တော့အဲ့လိုမျိုးဖြစ်အောင်လို့လည်းညီမတို့မှမဟုတ်ပါဘူးဒီ PDM လုပ်နေတဲ့ဆရာဆရာမတွေထဲမှာအဲ့ဒီအတွက်ကြိုးပမ်းနေရသူတွေအများကြီးရှိပါတယ်အဲ့တော့အဲ့လိုအခွင့်အလမ်းတွေကတော့အများကြီးရှိနေတယ်ပေါ့နော်အဲ့တော့အခွင့်အလမ်းတစ်ခုခုကိုချိန်နေရင်တော့ကိုယ့်အတွက်အဆင်ပြေတာပေါ့
CDM လုပ်နေကြတဲ့ပညာရေးဝန်ထမ်းတွေအနေနဲ့စိတ်အုပ်ချုပ်ရေးရန်နေရာနဲ့မပူးပေါင်းပေမဲ့လို့ကျောင်းသူကျောင်းသားတွေရဲ့ပညာရေးနောက်ကျမကျန်ရအောင်နီလန်ပေါင်းစုံနဲ့ဆက်ပြီးတော့ကြိုးပမ်းဆောင်ရွက်နေပါတယ်လို့လည်းဆရာမတွေကပြောပါတယ်ဘယ်လိုနီလန်တွေပါလဲပညာရေးကဏ္ဍရက်တံမသွားရအောင် CDM လုပ်နေကြတဲ့ဆရာဆရာမတွေပညာရေးဝန်ထမ်းတွေကဘာတွေဆောင်ရွက်နေကြသလဲဆိုတာကိုလည်းမေးမြန်းထားပါတယ်။နောက်သတင်းပတ်မှာစောင့်မျှော်နားဆင်ပါလို့ပြောကြားရင်းနဲ့ပဲအခုတစ်ပတ်မျိုးသမီးကဏ္ဍကိုတော့ဒီမှာပဲရနာဝင်ပြပါရှင်။ဆက်မှတင်ပြပါရှင်။